ထောင်ကအငါးဆက်ကိုခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေကိုအခြေခံထားမွန်မှန်ပြီးဥပဒေသစ်တရားနဲ့အစားထိုးဖို့ကြည်ရည်ဝင်ကြီးဌာနကပြင်ဆင်ဆောင်ရွက်နေပါတယ်။ဒီလိုဖွဲ့စည်းပုံအခြေခံဥပဒေ
ကာကွယ်ရေးဥပဒေသစ်တရားပြဋ္ဌာန်းဖို့ဆောင်ရွက်တာဟာ2019ခုနှစ်ဖွဲ့စည်းပုံပြင်ရေးလွှလာတဲ့လွှတ်တော်အမှတ်တွေကယူဆကြပါတယ်။ရန်ကုန်ဗီအိုရေးရုံးခွဲကနေသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါ။2019ခုနှစ်ကပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေကိုရုပ်သိမ်းတဲ့ဥပဒေကြမ်းကိုတင်ငန်းကျွတ်မြုပ်နယ်
အခုလက်ရှိလည်းပြည်တိုင်းဝန်ကြီးဌာနဒီဖွဲ့စည်းပုံခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေမူကြမ်းကိုရေးဆွဲပြီးတော့တင်ပြခဲ့ပါတယ်။အဲဒီမူကြမ်းအပေါ်မှာကျွန်တော်တို့လည်းဧပြီလ24ရက်နေ့ကဥပဒေကြံပေးပြန်ထားပြီးဖြစ်ပါတယ်။အဲဒီဥပဒေကတော့ခုန1959ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေပေါ်မှာပဲအခြေပြုပြီးတော့အခြေခံပြီးတော့ခေတ္တညီအောင်သုံးလုံးများပြန်လည်ပြုပြင်ရေးဆွဲထားပြီးတော့တခါလည်းပဲအဲဒီဥပဒေမှာ1959ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေကာကွယ်စောင့်ရှောက်ရေးဥပဒေကိုလည်းရုပ်သိမ်းသွားမှပြောင်းတင်ပြထားပါတယ်
။လက်ရှိမှာဒီမိုကရေစီလိုလားသူများက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုကြကြောင်းအခုလို2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဥပဒေကိုတင်သွင်းပါကလူတို့ကိုစိတ်ဆွပေးရာရောက်ကြောင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံဥပဒေပါပြဋ္ဌာန်းထားချက်နဲ့အညီပြင်ဆင်ဖို့လှုံ့ဆော်နေတဲ့အချိန်မှာသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့မတားဆီးဖို့လိုအပ်ကြောင်း2008ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။နော်ဒါတင်စရာမလိုဘူး။တင်စရာမလိုဘူးလို့သုံးသပ်တာကတင်ရင်နော်ဆွတ်ပေးသလိုဖြစ်မှာပေါ့။လူတွေမကျေနပ်မှုကိုဒီဥပဒေကပို့ပြီးဆွတ်ပေးသလိုဖြစ်မှာပေါ့။ဒါဆိုရင်ခင်ဗျားကြည့်တဲ့အတိုင်းပဲလေ။ဒီ2008ဖွဲ့စည်းပုံကြီးကိုအဲဒီကအစိုးရသတင်းစာမှာပို့ပြန်။ဒါလည်းဖွဲ့စည်းပုံခြေခံဥပဒေကိုရေးဆွေးရနိုင်ငံသားအားလုံးမှတာဝန်ရှိပြီလို့ကြေညာရကြ။ဆိုဒါပေမဲ့လို့မျိုးသားညီလာခံကိုဆန့်ကျင်တဲ့နော်ဆန့်ကျင်တာကိုဗာလေမျိုးသားညီလာခံကိုကာကွယ်တဲ့ဥပဒေကိုပြမထောက်ခံလို့ရှိရင်အရေးယူတဲ့ဥပဒေကိုပြတ်ထမ်းပြန်ရောဗျဆိုတော့နော်ဒါသူကဗဒတလန်တန်တန်လေးဆိုတော့လေ2008ဖွဲ့စည်းပုံကိုကာကွယ်တဲ့ဥပဒေကိုပြတ်ထမ်းယူနေနော်ဒီဥပဒေကိုကာကွယ်နိုင်မယ်မထင်ဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကိုခေတ်ကာလနဲ့ဆီယိုညောင်ပြင်ဆင်ဖို့တာဝန်ရေးဆွေးခဲ့တဲ့ပုဂ္ဂိုလ်တွေမှာတာဝန်ရှိကာကွယ်ဖို့ထက်နော်ပြင်ဆင်ဖြစ်ဆက်ပြီးမှအကောင်ဆုံးခင်နဲ့ပြုံညင်အောင်ပြင်ဆင်ဖို့တာဝန်ယူတာလေကျွန်တော်နေဒီဖွဲ့စည်းပုံကြီးကိုအသက်ဆက်ရှင်ဖို့အတွက်ဖျောက်တဲ့လက်နဲ့လို့ကျွန်တော်တို့ကသုံးသပ်တယ
်1959ခုနှစ်ပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်တွေကိုရုပ်သိမ်းသည့်ဥပဒေချမ်းကိုတင်သွင်းခဲ့တဲ့အဆိုရှင်ဦးသိန်းညွန့်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေချမ်းတင်သွင်းလာပါကလည်း2008ဖွဲ့စည်းပုံပြင်ဆင်ရေးကိုထိခိုက်နိုင်မှာမဟုတ်ကြောင်းသုံးမလို့တဲ့အုပ်ဥပဒေတစ်ခုကိုပြင်ဆင်ဖို့တင်သွင်းခြင်းသာဖြစ်ကြောင်းအစိုးရအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအုပ်ဥပဒေကိုတင်သွင်းလာပါကဒီမိုကရေစီကိုအကျိုးပြုနိုင်တဲ့ဥပဒေအချို့ပါဝင်နိုင်ဖို့လှုံ့ဆော်မယ်လို့အခုလိုဦးသိန်းညွန့်ကပြောပါတယ်
အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့တော့အဓိကပြောတဲ့လူတွေကလက်တွေ့ပြင်နိုင်အောင်ကြိုးပမ်းကြပေါ့ဒါကတပိုင်းပဲ။တော့လောက်ပြင်ဆင်လာတဲ့အမှုတွေကိုပဲကြည့်ကြည့်။တော့ဒီအခြေခံဥပဒေတရားကိုကာကွယ်ဖို့တင်နေဆိုရင်ဒါဥပဒေနဲ့ညီတယ်လွတ်တော်ကလည်းတည်ပြုတယ်ဆိုရင်တော့တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်တဲ့ဥပဒေတရားပေါ်လာ။အရေးကြီးဆုံးကတော့ခုနကျွန်တော်ဒီအဲ့ဒါကိုသင်ပြတဲ့အခါမှာမူပြဿနာတွေကအရေးကြီးပါတယ်။အနာစီစနစ်ကိုမတော်ဘူး။အတိုက်အခါပါလီမန်စနစ်ကိုအားပေးဖို့လို့ရဲ့ secret police ပေါ့။အဲ့ဒါတွေမထားဖို့ဆိုတော့ဒီ59မှာပါတဲ့အချက်တွေကိုတော့နောက်ပြင်ဆင်မဲ့ဥပဒေမှာလည်းခိုင်ခိုင်မာမာပါလာအောင်တော့တော့ကျွန်တော်ဆောင်ရွက်နိုင်လို့ရတာကိုကျွန်တော်အတိုက်အခါနဲ့ကျွန်တော်ဆောင်ရွက်သွားမှာ။
ပြည်သူ့လွတ်တော်မှာရှိတဲ့နိုင်ငံသားများ၏မူလအခွင့်အရေးဒီမိုကရေစီအရေးနဲ့လူ့အခွင့်အရေးဆိုင်ရာကော်မတီမှဦးတင်မောင်ဝင်းကလည်း1959ခုနှစ်ကပြဋ္ဌာန်းတဲ့ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဥပဒေကိုရုပ်သိမ်းပါကလက်ရှိ2008ဖွဲ့စည်းပုံကိုကာကွယ်စောင့်ရှောက်မဲ့ဥပဒေတည်တည်ရဲ့လိုအပ်နေတယ်လို့လွတ်တော်မှာအခုလိုပြောဆိုခဲ့ပါတယ်။
张国安在公共的问题有交往期间有的高位上校也有的有的女手法的今天安娜今天都会希望期间有的有的高位上校目天面大米去交
中战就是亚巴
的张国安在公共的问题有交往期间有的高位上校也有的天色色清淡的有的也来去把的那个人呢我们那么的设立地区为会希望期间有的大会上校被内密 LV 来去把的就去把的中国还在公共的会议欧洲风期间有的大会上校也有的啊这个人呢了解到有的人家也要听人生人其实亲娱乐于一度乐道路有的人人生地域马达有的人将都在也是的话呢
လက်ရှိမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကာကွယ်စောင့်ရှောက်ရေးအဥပဒေချမ်းကိုတင်သွင်းသွားရင်ပြည်ထောင်စုဝန်ကြီးဌာနကစီစဉ်နေပေမဲ့ဘယ်အချိန်မှာတင်သွင်းသွားမလဲဆိုတာကိုတော့တရားဝင်ထုတ်ဖော်ပြောဆိုထားခြင်းမရှိသေးပါဘူးရှင်။